င်္ဂလိပ်အနွယ်ဝင်ရခိုင်မွတ်စလင်တွေဘင်္ဂလားဒေ့ရှ်မှာဝင်ရောက်ခုံလုံးတဲ့ကိစ္စကိုအိန္ဒိယဝန်ကြီးချုပ်မိုဒီမကြာမီကမြန်မာပြည်ကိုလာရောက်စဉ်ပြောဆိုခြင်းမရှိတဲ့အတွက်ဘင်္ဂလားဒေ့ရှ်မီဒီယာလောကမှာအတော်လေးမကြေမနက်ဖြစ်သွားပါလေ။လူဦးရေ165ခန်းရှိပြီးရှမ်းပြည်နယ်လောက်တောင်မကျော်ဝင်းတဲ့ဘင်္ဂလားဒေ့ရှ်မှာလူနေမှုကျတဲ့အတွက်နေသက်ချင်းဆက်နေတဲ့ပြည်နယ်တွေကိုဘင်္ဂလီမွတ်စလင်တွေဥပဒေမဲ့တဖြည်းဖြည်းဝင်ရောက်နေတာကြားရပါပြီ။ဝန်ကြီးချုပ်မိုဒီရွေးကောက်ပွဲစီရင်ရေးစီလုံးကလည်းဘင်္ဂလားဒေ့ရှ်ကဥပဒေမဲ့ဝင်လာသူတွေကိုပြန်ပို့မယ်လို့ကတိပေးခဲ့ပါတယ်။ဒါပေမဲ့အရင်အစိုးရကလိုပဲမိုဒီအစိုးရဟာဥပဒေမဲ့ဝင်လာတဲ့ဘင်္ဂလီပြည်ထနာကိုမဖြေရှင်းနိုင်သေးပါဘူး။ဥပဒေမဲ့ဝင်လာသူအဖြစ်အိန္ဒိယအစိုးရကသတ်မှတ်ထားတဲ့ဘင်္ဂလီမွတ်စလင်တွေဟာအိန္ဒိယပြည်သားဘင်္ဂောနေသားနဲ့ခွဲခြားရတာခက်ခဲတဲ့အတွက်နေသားကပြန်ပို့ဖို့စီစဉ်တာကိုဘင်္ဂလားဒေ့ရှ်အစိုးရကလက်မခံတဲ့အခါမှာပြဿနာဖြစ်ရပါလေ။ဘင်္ဂလားဒေ့ရှ်ရဲ့ကပ်နေတဲ့အာဇာပြည်နယ်မှာဆိုရင်ဒေသခံတိုင်းရင်းသားတွေဟာလူနည်းစုဘဝရောက်တော့မယ်အခြေအနေရှိနေပါလေ။ဘင်္ဂလီစိတ်ဝင်ထိုးပေါက်မှုကိုစတင်တဲ့ပြည်သူလှုပ်ရှားမှုတောင်အာဇာပြည်နယ်မှာရှိလာပါသေး။
အာဒန်ပြည်နယ်ခရိုင်တချို့မှာဘင်္ဂလီမွတ်စလင်ဦးရေ80ရာခိုင်နှုန်းရှိပြီးခရိုင်တိုင်းလူလူမှာ40ရာခိုင်နှုန်းကဘင်္ဂလီဖြစ်နေလို့ဥပဒေမဲ့ဝင်ရောက်သူကိုအရေးယူဖို့နိုင်ငံရေးပါတီတွေမပြောရဲမဆိုရဲဖြစ်နေကြပါတယ်။ဥပဒေမဲ့ဝင်ရောက်သူစန့်ကျင်ရေးအာဒန်လူထုလှုပ်ရှားမှုနဲ့အာဒန်လက်နက်ကိုင်လှုပ်ရှားမှုရှိလာတဲ့အတွက်အာဒန်ပြည်သူဆန္ဒကိုလေးစားတဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နဲ့ခြံစည်းရိုးကာတာဖို့အိန္ဒိယအစိုးရကဆုံးဖြတ်လိုက်ရပါတယ်ကီလိုမီတာ4000ကျော်ရှိပြီးလူနေထူထပ်တဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နယ်စပ်ကိုချန်စီယိုကာယုံနဲ့ပြဿနာပြီးသွားတာမဟုတ်ပါဘူးနယ်စပ်80ရာခိုင်နှုန်းကိုအမြင့်10ပေရှိတဲ့တန်ဆူယိုချန်စီယိုနဲ့ကာထားပြီးတချို့နေရာမှာလျှက်စစ်တပ်လွှတ်ထားပါသေးတယ်ဒါပေမဲ့ဥပဒေမဲ့ဝင်လာတဲ့ဘင်္ဂလီကိုမတားဆီးနိုင်ပါဘူး
နောက်ထပ်တစ်ခါစပြီးဆင်းနေအတွင်းမှာဥပဒေမဲ့ခိုးဝင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား900ကျော်ကိုအိန္ဒိယနေဆက်ကင်းဖွဲ့ကပြစ်တက်လိုက်ကြောင်းသိရပါတယ်။တချို့ကလည်းနေဆက်တာဝန်ခံကိုလက်ထိုးပြီးဝင်ထွက်နေကြပါတယ်။အာသမာဘင်္ဂလီပြည်ထနာရှိသလိုရခိုင်ပြည်နယ်မှာလည်းရှိပါတယ်။ရခိုင်ပြည်နယ်မှာလူဦးရေ3000ကျော်ရှိတာကိုသံကောင်းစီရဲမှဖော်ပြပြီးဘင်္ဂလီလူမျိုးကရိုဟင်ဂျာအမည်သုံးတဲ့ပြည်ထနာကြောင့်ဆိုရင်မကောက်နိုင်တဲ့လူဦးရေ19000ရှိတယ်လို့ဆိုပါတယ်ဒါကြောင့်ရခိုင်ပြည်နယ်ကလူဦးရေ3000ကဘင်္ဂလီအနွယ်ဝင်မွတ်စလင်တွေဖြစ်နေပါတယ်1948ကမောင်တွန်းနဲ့ဘူဒီတောင်မှာဘင်္ဂလီမွတ်စလင်2000ရှိတယ်လို့အစိုးရစည်းရင်းမှာဖော်ပြတာမို့အနှစ်60မှာဘင်္ဂလီမွတ်စလင်50တိုးလာတာဖြစ်ပါတယ
်လူဦးရေစံထွက်နေတဲ့ဘင်္ဂလားဒေ့ရှ်ဟာအင်းကြီးရဲ့နိုင်ငံတွေကိုထွက်သွားတဲ့ဘင်္ဂလီကိုပြန်ခေါ်တဲ့ထုံးစံမရှိပါဘူးအိန္ဒိယကိုဥရိမဲ့ဝင်တဲ့ဘင်္ဂလီဥယေသိမ်းတန်းချီနေပေမဲ့ပြန်ပို့ခံရသူကယာကနန်းလောက်သာရှိပါတယ်မြန်မာပြည်ကထွက်ပြေးလာတဲ့ရခိုင်ဘင်္ဂလီကိုမြန်မာပြည်သားလို့ဘင်္ဂလားဒေ့ရှ်အစိုးရကသတ်မှတ်ပါတယ်စီရင်မလုပ်ရသေးတဲ့ရခိုင်ဘင်္ဂလီသိမ်းချီရှိနေပါတယ်ဒီလူတွေကိုစီရင်လုပ်ပြီးမြန်မာနဲ့အခြားနိုင်ငံတွေမှာနေရာချထားဖို့ဘင်္ဂလားဒေ့ရှ်အစိုးရကရွေးရပါတယ်နိုင်ငံသားအဖြစ်လက်ခံဖို့စိတ်မကူးပါဘူးလူမှုရေးအကူအညီပေးဖို့သာရွေးရတာပါဘင်္ဂလားဒေ့ရှ်တောင်ပိုင်းသားနဲ့ရခိုင်ဘင်္ဂလီဟာလူမျိုးရောဘာသာစကားရောကွဲပြားခြားနားမှုမရှိတလို့နိုင်ငံသားမဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်လူအဖွဲ့အစည်းမှာဝင်ဆန့်နေကြပါတယ
်သူတို့ကသူတို့ရိုဟင်ဂျာလို့ရည်ညွှန်းပြီးဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ရခိုင်မြောက်ပိုင်းကမွတ်စလင်တွေကိုဒုက္ခတဲ့အဖြစ်ဘင်္ဂလားဒေ့ရှ်အစိုးရကသတ်မှတ်ပြီးဒီပြဿနာကိုကုလသမဂ္ဂ OIC အစ္စလာမ်အဖွဲ့နဲ့အခြားနိုင်ငံတကာအဖွဲ့အစည်းတွေမှတင်ပြဖို့2014 policy စာတမ်းမှာဖော်ပြပါတယ်။ရခိုင်ဘင်္ဂလီကိစ္စကိုဒေသဆိုင်ရာနဲ့နိုင်ငံတကာပြဿနာဖြစ်လာအောင်လုပ်ပြီးဗမာအစိုးရကိုဖိအားပေးဖို့ဘင်္ဂလားဒေ့ရှ်ကရည်ရွယ်ပါတယ်။ရခိုင်ဘင်္ဂလီနဲ့ဘင်္ဂလားဒေ့ရှ်ဘင်္ဂလီကိုခွဲခြားဖို့ခက်ခဲတာမို့ရိုဟင်ဂျာဒုက္ခတွေအမိခံပြီးအနောက်တိုင်းမှာနိုင်ငံရေးခုံလုံးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဥယျာဉ်လေတိုးပွားနေပါတယ်။အခုလောလောဆယ်တော့အိုးအိမ်နဲ့ဖြစ်နေတဲ့ရခိုင်ဘင်္ဂလီတွေအတွက်ရခိုင်ပြည်နယ်ထဲမှာအပြည်ပြည်ဆိုင်ရာလုံခြုံရေးဇုံတည်ဆောက်နိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကကြိုးပမ်းနေပါတယ်။ လသမဂ္ဂကကြီးကြပ်ကိုကယ်ပြီးတည်ဆောက်နိုင်အောင်နိုင်ငံကြီးတွေကိုစည်းရုံးနေပါတယ်။လူရည်ရှမ်းထွက်နေတဲ့ဘင်္ဂလားဒေ့ရှ်ဟာထွက်ခွာပြီးသားဘင်္ဂလီကိုပြန်လည်လက်ခံဖို့စိတ်ကူးပုံမရပါဘူး။ဒါကြောင့်ရခိုင်ပြည်နယ်မှာဘင်္ဂလီလုံခြုံရေးဇုံကိုအပြည့်အစုံအကူအညီနဲ့တည်ဆောက်ဖို့ကြိုးပမ်းနေတာဖြစ်ပုံရပါလိမ့်ခင်ဗျာ။